ဖန်စီကနာရတဲ့ writers သတင်းတောက်နှစ်ဦးကိုဒီကနေ့မှာ၄ချိန်မြောက်ရုံထုတ်စစ်ဆေးခဲ့ပါတယ်။ဒီကနေ့တရားခွင်မှာအစိုးရဘက်ကတရားလိုပြသက်တွေကိုစစ်ဆေးတာမှာအရင်သက်တွေကိုစစ်ဆေးတုန်းကလိုပဲကွဲလွဲချက်တွေရှိနေတယ်လို့သတင်းသမားတွေရဲ့အကျိုးဆောင်ရှိနေကပြောပါတယ်။ဒီသတင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့မမေခါကသတင်းပေးပို့ပါတယ်။
ရိုက်တာသတင်းဌာနကမြန်မာသတင်းတမနာဦးဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံထုတ်ဆစ်ဆေးတဲ့ဒီကနေ့တရက်ခွင်မှာတရလိုပြသက်တေတဦးဖြစ်တဲ့ဒူရဲအုပ်မျိုးကိုကိုကိုဆစ်ဆေးခဲ့တာဖြစ်ပါတယ်။တရက်ခွင်မှာထွက်ဆိုခဲ့တဲ့ဒူရဲအုပ်မျိုးကိုကိုကိုအပြန်အလှန်မေးခွန်းတွေထုတ်လာမှာတော့အမှုဖြစ်စဉ်နဲ့ကွဲလွဲမှုတွေရှိနေတာတွေ့ရှိခဲ့ရတယ်လို့သတင်းတောက်တွေရဲ့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါတယ
်။ချင်းချင်းပြောမယ်ဆိုရင်တော့ဒီရှာပွေသက်တေမျိုးကိုကဒီကြကြဒေးဒိတ်သူမထွက်ဆိုနိုင်ဘူးเนาะကျွန်တော်အမေကဖန်ဒီရမိရဲ့ငွေအမောင်းထဲမှာဘာတန်နေပါလေဘလောက်လဲတော့ဘန်ကတ်တွေဘာရောင်းလဲဆိုတော့လည်းသူတည်ချမ်းပြောနိုင်အဲ့ဒါဒီဖန်ဒီရဲ့ရာရှိတွေကဟိုကကျေရစဥပဒေနဲ့ညီလာမလို့သလားလို့လည်းသူတည်ချာကြီးပါမပြောနိုင်နောက်ရုံးကြီးက21ရက်နေ့ခေါ်တာလေသတိမရောက်သူခေါ်တာ
ရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာပဲရန်ကုန်မြို့မှာမြမအာနာပိုင်တွေဘက်ကဖမ်းဆီးခဲ့တာဖြစ်ပြီးမတိမငိမ်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုတွေအပါအဝင်အစိုးရရဲ့လှုပ်ဝက်သတင်းအချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အာနာပိုင်တွေကတရားစွဲဆိုခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းအစိုးရထုတ်ဖော်ပြောဆိုထားတဲ့ဒီလှုပ်ဝက်ချက်တွေဟာနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ဖော်ပြထားပြီးသားလည်းဖြစ်နေပါတယ်။မြန်မာသတင်းသမားတွေရဲ့ဥပဒေအကျိုးဆောင်တဦးဖြစ်တဲ့ဥခင်မောင်စောကတော့အမှုနဲ့ပတ်သက်လို့အမှုတွေဘက်ကအမှန်တရားကိုဖော်ပြနိုင်အောင်အစွမ်းကုန်စ조사လုပ်ဆောင်သွားမယ်လို့ဆိုလိုက်ပါတယ်
။စစ်လိုက်တဲ့အခါမှာစစ်တိုင်းစစ်တိုင်းမှာတော့ကျွန်တော်တို့အားသာမဲ့အချက်ကလေးရအောင်ဆိုတော့ cross ကျန်လာစနေနိုင်တယ်လို့တွေ့ရတယ်ဗျာ။ဟုတ်ကဲ့ကျွန်တော်တို့ဥပဒေကိုဥပဒေနဲ့အညီဝါမယ်ဆိုတော့ကျွန်တော်တို့ကသူ့အကြံပေးနိုင်တယ်ရှင်လည်းပဲအများကြီးပါလေ။အခုတည်းလည်းပဲဥပဒေနဲ့အညီပဲဟိုတရားစီရင်တာတော့လေနော်ဓမ္မလိုက်ဒီလိုဆိုတော့တွေ့ရပါတယ်နော်။ပတ်တန်းတင်တာတွေရောဗာတွေရောတက်တယ်ကိုထိန်းတာတွေရောအဲ့လိုတွေ့တော့ကျွန်တော်တို့ကဟိုပြောင်းလဲချက်တော့ပြတ်မသွားဘူးလေ။
အမှုကိုလာမယ့်ဖေဖော်ဝါရီ21ရက်နေ့မှာထပ်မံကြားနာသွားမှာဖြစ်ပါတယ်။အဲဒီနေ့မှာတော့တရားလိုပြသက်တေတဦးထပ်မံစစ်ဆေးသွားမှာပါ။အမှုနဲ့ပတ်သက်ပြီးစစ်ဆေးဖို့တင်ပြထားတဲ့တရားလိုပြသက်တေ25ဦးထိရှိနေတာကြောင့်အခုလိုသက်တေတဦးချင်းစီကိုတည်င်းတပတ်စီခွာချိန်နေကြရမယ်ဆိုရင်အားလုံးစစ်ဆေးပြီးသွားဖို့အတွက်ကြောက်အောင်မဲ့သဘောရှိနေပါတယ်။ဖန်စီကန်ရိုက်တာသတင်းတောက်တွေနဲ့ပတ်သက်လို့နိုင်ငံတကာဘက်ကအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေတာတွေကိုအချိန်မြင့်ဆောင်ရွက်လာနေတာမှာသတင်းတောက်နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမိုင်ရိုဆဗစ်ဂျန်ကာကလည်းအင်္ဂါနေ့ကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာမြမအစိုးရကိုတိုက်တွန်းပြောဆိုသွားခဲ့ပါသေးတယ်။ဒါပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တားမြစ်ခံရတဲ့ဖန်စီကန်သတင်းတောက်တွေကိုနှစ်စဉ်စုပေးလေးရှိတဲ့ Pan America အဖွဲ့ကလည်းမြန်မာနိုင်ငံမှာဖန်စီခံထားရတဲ့သတင်းတောက်ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကို2018ခုနှစ်ရဲ့ Freedom to Write စုပေးဖို့ရွေးချယ်ထားပါတယ်။ဒီလိုရွေးချယ်ခံရတာနဲ့ပတ်သက်လို့ကိုအားလုံးရဲ့ဇနီးဖြစ်သူမပန်းဤဖြူကတော့
ပြရတယ်ဆိုတော့ဝမ်းသာတာပေါ့နော်။ဝမ်းသာတယ်။ဒါပေမဲ့ကိုစိတ်ဆန္ဒကတော့အဓိကကိုလွတ်မြောက်စေခြင်းနဲ့ဆန္ဒပဲရှိတယ်။အဘိရောဒီစုကိုသူကိုယ်တိုင်တွားယူနိုင်မှာသေလို့လေကိုကစုတောင်းနေတယ်။ဘာလို့လဲဆိုတော့ကိုကအမြန်ဒီယုံချင်းတိုင်းမှာသူများကိုနဲ့တစ်ခါတည်းအင်ဂျင်လိုက်နိုင်မလားဆိုရင်ညှော်လင့်ချက်နဲ့လာနေတာဆိုတော့လေအဲ့တော့ဒီစုကိုလည်းသူကိုယ်တိုင်ပဲယူစေချင်ပါတယ်။
တဲ့နောက်နှစ်ဦးကရဲတော်ဝင်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်အဲ့ဒီချင်းဆိုထားတဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ချဖမ်းဆီးထားတာဖြစ်တယ်လို့ပြောဆိုနေတာတွေရှိနေပြီးဖမ်းဆီးခံထားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချိန်ကြောင်ဝန်ခံခိုင်းတာရှိခဲ့တယ်လို့ဖမ်းဆီးခံသတင်းတောက်တွေကပြောဆိုထားပါတယ်။ဒီကနေ့တရားရုံးထုတ်စစ်ဆေးမှုတွေကိုနိုင်ငံတကာဘက်ကတန်တမာနေလဲလာရောက်လေ့လာစောင့်ကြည့်နေကြပါတယ်ရှင်။
မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။